ရုရှားတို့ထိန်းချုပ်ထားတဲ့ခရိုင်းမီးယားဒေသတွေကမစ်ဆိုင်ဒုံးနဲ့ပစ်ခတ်တိုက်ခိုက်ခံရတဲ့အတွက်ရုရှားကအမေရိကန်နိုင်ငံကိုပြစ်တင်ပြောဆိုပါတယ်။ရုရှားဆိုင်ရာအမေရိကန်သံအမတ်ကြီးလင်းထရေစီကိုနိုင်ငံခြားရေးဌာနစီဆင်ခေါ်ပြီးတော့အဲ့ဒီလိုပြောဆိုခဲ့တာပါ။ယူကရိန်းတို့ကအမေရိကန်တို့ပေးပို့ထားတဲ့မစ်ဆိုင်ဒုံးတွေနဲ့ခရိုင်းမီးယားဒေသတွေကိုပစ်ခတ်ခဲ့တာဖြစ်ပြီးဒီလောက်ရအတွက်ကျင်းတွေလက်တုံ့ပြန်မယ်လို့ရုရှားကပြောဆိုခဲ့ပေမဲ့လို့အသေးစိတ်ကတော့မပြောပါဘူး။အမေရိကန်တို့ထောက်ပံ့ထားတဲ့ Atacam မစ်ဆိုင်ဒုံးတွေနဲ့တိုက်ခိုက်ခံရတဲ့အတွက်လူလေးဦးထက်မနည်းသေးဆုံးပြီးတော့150ကျော်တရားရခဲ့တယ်လို့ရုရှားတို့ကပြောပါတယ်။အမေရိကန်နိုင်ငံခြားရေးဌာနနိုင်ငံရေးဆိုင်ရာဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးဂျွန်ဘတ်စကာတိုက်ခိုက်မှုကြောင့်သေဆုံးသူအရေအတွက်ကိုသတိမပြုမိပေမဲ့လို့ယူကရိန်းနဲ့ရုရှားတို့ကြားပြောဆိုချက်တွေမှာကွဲလွဲမှုတွေရှိနေတယ်လို့ VOA ကပြောပါတယ်။ယူကရိန်းကတော့အရသာသေဆုံးမှုအနည်းဆုံးဖြစ်မဲ့နေလန်ကိုရှာဖွေနေချိန်မှာရုရှားရဲ့တိုက်ခိုက်မှုတွေကအစကတည်းကရက်စက်ကြမ်းကြုတ်မှုတွေရှိတယ်လို့လည်းသူကပြောပါတယ်။